ကောဇာတကရေ1384ခုနှစ်သရင်ကျော်လာပြည့်ကျော်တရက်ခရစ်နှစ်2012ခုနှစ်အောက်တိုဘာလ31ရက်ဗုဒ္ဓဟူးနေ့
ဇာဝရီမနက်ဖြန်ဆိုလို့ရှိရင်စီမီပူဇော်တာတွေကိုသိမ်ပြီးတော့တပတ်ခါဆိုရင်ဇာဝပြန်စားပေးမယ်ရမနာဖန်စီမီပူဇော်တာသိမိဆိုတော့အာလုံးတန်ရှင်းအောင်ကြောင်းတိုက်တီတီယာနာယကရိစာချရရဲ့ကြီးကျက်ပေးပါဖြုတ်တဲ့အခါမှာလည်းပြန်အန္တရာယ်မဖြစ်အောင်ဖြုတ်ပေးဖို့အရာလေးကိုသတိထားပါအဲဘုန်းကြီးကလည်းပဲကြောင်းတိုက်တန်ခါနဲ့ဒီဖျောက်တက်တဲ့နေရာမှာကင်းကွာသွားတာ10ရက်လောက်ရှိပြီတဲ့နဲ့ဒီကြောင်းတက္ကမကြီးတော်တင်အောင်မနေ့ကွယ်လွန်ပြီးတော့ဒီနေ့မိတကြိုချင်းကိစ္စပြီးသွားတယ်ပေါ့အဲ့တော့ဓမ္မကြီးရဲ့ဆန္ဒအရာကြောင်းတက်ကတရက်၅ပါး၅ပါး၉ရက်၁၀ရက်ခန့်သွားပြီးတော့ဓမ္မကြီးရဲ့ပရိတ်တရားနာယူတင်ခြင်းနဲ့အကြောင်းလျှောက်ထားတဲ့အတွက်သွားပြီးတော့ပရိယုတ်ပေးရတယ်ပေါ့တပည့်တော်လည်းပဲတရားဝဲမရှိတဲ့နေ့တိုင်းလိုက်လိုက်ပေးတယ်တဏှာပြင်တာကျေစုဆက်တာပဲပါလို့တာလေအဲ့တော့လိုလားတောင်းတနေတဲ့အချိန်မှာတပည့်တော်တွေကကြွပေးတယ်ကြွပြီးတော့နာကျင်တဲ့ပရိတ်တရားကိုတဏှာနေမြတ်နာတယ်ဒါတွေကတော့လုံကောင်းတဲ့အလုပ်တွေပဲဒီလိုမှမဟုတ်ဘဲနဲ့လူမှုရေးကိစ္စတွေနဲ့လူမှုရေးကိစ္စတွေလုပ်ပေးတာတို့အခြားသောတန်ခါနဲ့မတင့်တော်တဲ့အလုပ်တွေသွားကူလုပ်တာဒါတွေကတော့မတင့်တော်ဘူးပေါ့ဒါကြောင့်မို့အကောင်းဆုံးအနေနဲ့ဒီပြေတို့ကျေးဇူးဆက်ခွင့်ရတာဒါဝမ်းသာစရာကောင်းတယ်ပေါ့ဒါကြောင့်တန်ခါနဲ့လည်းတပည့်တော်ကနည်းနည်းလေးကျင်းသွားတယ်အဲ့တော့ခဏဒီပြေတို့ဩဝါဒအနေနဲ့ပါလျှောက်ထားခြင်းတည်းဆိုတော့အထုပ်ပတိတစ်ခုပြောခြင်းနဲ့လျှောက်ထားခြင်းနဲ့ပေါ့ဘဒုအထုပ်ပတိအကြောင်းကိုပြောခြင်းလေဆိုတော့ခုနိုင်ငံတော်သမတဥသိမ်းစိန်ရဲ့အကြောင်းလေးတပည့်တော်နည်းနည်းပြောခြင်းစိတ်ပေါ်လာတယ်အဲ့တော့အထုပ်ပတိအကြောင်းပြောတာတပည့်တော်အနေနဲ့ခန္ဓာကြီးကျယ်တဲ့တောင်မျိုးဆရာတော်ကြီးမိန့်ကြားတယ်လို့ခန္ဓာကြီးကျယ်တဲ့သမတဖြစ်ခြင်းဒါတွေကိုပြောခြင်းတာမဟုတ်ဘူးနောက်ပြီးတော့ဩဇာအနာတိတ်ကမကြီးမားတာတွေဒါတွေကိုပြောခြင်းတာလည်းမဟုတ်ဘူးအဲ့တော့သူကိုအကြောင်းပြုပြီးတော့တပည့်တော်တို့မြန်မာနိုင်ငံမှာခုမူပြောင်းလဲတွေဖြစ်လာပြီးတော့တရားမျှတမှုအရေးယောင်လေးတွေဖြစ်လာတယ်ဒီမိုကရေစီအရေးယောင်လေးတွေဖြစ်လာတယ်အဲ့တော့ဒီလိုကြိုးပမ်းတဲ့ပုံကိုတယောက်ရဲ့မူလငယ်စဉ်ဘဝဖြတ်သန်းခဲ့တဲ့အခြေအနေစိတ်နေစိတ်ဓာတ်လေးတွေကိုတပည့်တော်ဝါသနာလျောက်လေ့လာတော့ဒီနေ့သူ့အကြောင်းကိုပြောချင်တာပေါ့အော်တိုဘာလ18ရက်နေ့ထုတ်တဲ့ရန်ကုန်တိုင်းကြာနေတဲ့မှာအထုပ်ပတိပါတယ်အဲ့ဒီကနေကောင်းနှုတ်ချက်ချပြီးတော့တပည့်တော်ပြောပေးမယ်ပေါ့ယနေ့အခါမှာတပည့်တော်နိုင်ငံတော်သမတမြန်မာနိုင်ငံရဲ့သမတဦးသိန်းစိန်သူ့ကိုအားလုံးကဘယ်လိုမြင်ကြသလဲဆိုတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီဘီတုကာတဲ့မြန်မာနိုင်ငံရဲ့ပါတယ်ဒေါ်စန်းစုကြည်ကိုတော့ဒီမိုကရေစီကောင်းဆောင်လို့ဒီလိုသုံးပြီးတော့နိုင်ငံတော်သမတဦးသိန်းစိန်ကိုတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီဘာလို့သုံးလိုက်တယ်လဲပြည်သူကဒီကုံကလည်းပဲအင်မတန်မှကောင်းတယ်ပေါ့နှစ်ပေါင်း90နီးပါးလောက်မတရားမှုတွေဖြစ်ခဲ့ရနေပြီးတော့ခုတရားမျှတမှုဖြစ်အောင်စပြီးတော့ကြိုးစားတဲ့ပုံကဒါလည်းပဲလေးစားစရာကောင်းတယ်ပေါ့ဒီသမတဆိုတဲ့ယာဓုတဲ့နိုင်ငံတော်ကိုအကြီးကြီးလှုပ်ရတာရယ်ဆိုတဲ့ဂုံတူးတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီဘီတုကာလို့ဒီအလုံးခေါ်ဝေါ်တုံ့နှုံလာကြတာလေဒါလေးတွေကတိတ်ပြီးတော့သူ့အတွက်လည်းတမတာကြီးအတွက်လည်းဂုံယူစရာကောင်းတယ်ပေါ့ပြီးရင်တပည့်တော်အကြောင်းကျိုးလေးတွေနဲ့တပည့်တော်ရဲ့ခံစားမှုလေးတွေကိုသုံးသပ်ပြမယ်ပေါ့အရှင်ဘုရားတို့လည်းပဲဒီထဲကနေအတူယူစရာလေးတွေပါလာပါလိမ့်မယ်နောက်ပြီးတော့နိုင်ငံတော်သမတဦးသိန်းစိန်ကိုဘယ်လိုဆိုကြတယ်လဲဆိုတော့တိုင်းမဂဇင်းဆိုတာအင်ပတန်ထင်ရှားတဲ့ နောက်နိုင်ငံတွေကထုတ်တဲ့မဂ္ဂဇင်းကကမ္ဘာဩဇာအရှိဆုံးပုဂ္ဂိုလ်တရားစည်ရင်ထဲမှာရွေးချယ်ပြီးတော့ထည့်ထားတယ်။ဒါလည်းပဲသူတို့အတိုင်းအတာနဲ့သူတို့ရဲ့ဂုံသိက္ခာရှိတယ်ပေါ့။ကမ္ဘာနဲ့ချီပြီးတော့ဂုံသိက္ခာရှိတယ်။ကမ္ဘာဩဇာအရှိဆုံးပုဂ္ဂိုလ်တရားကိုရွေးချယ်လိုက်တဲ့အခါဥသိမ့်စိန်တွေပဲတမတာကြီးတွေပါနေတယ်ပေါ့။ဒါလည်းပဲဒီလိုတို့မြန်မာနိုင်ငံအတွက်ဂုံယူစရာပါပဲ။ဒါတွေကတမတာဆိုတဲ့ဂုံတူးတဲ့ဒီလိုဩဇာတေကမရှိတယ်တရားမြတ်တမှုရှိတယ်ဆိုတော့ဒီအချက်ကပို့ပြီးတော့ကောင်းတယ်ပေါ့နောက်တစ်ချက်ကဘာလဲဆိုတော့နိုဘယ်ငြိမ်းချမ်းရေးဆုဟာဒီပြည်သူမြန်မာနိုင်ငံဒေါ်အောင်ဆန်းစုကြည်တဦးပဲရဘူးလားဒီနေ့မှာနိုင်ငံတော်တမတာဦးသိန်းစိန်နိုဘယ်ငြိမ်းချမ်းရေးဆုရနိုင်တယ်ဆိုပြီးတော့စကားတင်စည်ရင်းထဲမှာပါခဲ့တယ်ရတာမရတာတကန်တာပေါ့ပါခဲ့တာဒါလည်းပဲမြန်မာနိုင်ငံအတွက်မြန်မာနိုင်ငံကြီးကောင်းဆောင်ဆက်ဆက်ရဲ့ထူခြားတဲ့အချက်ကလေးတွေပဲနောက်တခါပါလဲဆိုတော့ထင်သာမြင်သာရှိတဲ့မြန်မာနိုင်ငံကြီးအပြောင်းလဲတွေမှာတဲ့လျင်မြန်ပြီးတော့ညင်သာစွာပုံဖော်နေတဲ့ပုံကိုတဲ့ဒီလိုတို့နိုင်ငံတစ်ခုတနိုင်ငံမှာစနစ်တစ်ခုပြောင်းပြီဆိုရင်အကြမ်းဖက်ပြီးတော့လူတွေသေကြတာများတယ်အကြမ်းဖက်ပြီးလူတွေဘာဖြစ်ကြတာများလဲသေကြပြက်စီးကြတာတိတ်ပြီးတော့များတယ်အဲ့တော့ဦးသိန်းစိန်ကခုနိုင်ငံတော်ထင်သာမြင်သာရှိအောင်မြန်မာနိုင်ငံရဲ့ပြောင်းလဲတွေလုပ်နေတယ်။လုပ်တဲ့နေရာမှာလည်းပဲထင်ထားတာတဲ့ပို့ပြီးတော့မြန်လဲမြန်နေပေါ့။နောက်ပြီးတော့ညင်သာစွာပုံဖော်တယ်ဆိုတော့အကြမ်းဖက်မှုမရှိဘူး။ခုချိန်ထိနိုင်ငံရဲ့အပြောင်းလဲကြောင့်ဒီလိုတို့သေချေပျက်စီးတာတိုက်ခိုက်တာဒါတွေမရှိဘူး။ဒါလည်းပဲသူ့အတွက်ဂုဏ်ယူစရာကောင်းတယ်အခြားနိုင်ငံတွေဆိုရင်စနစ်တစ်ခုကနေစနစ်တစ်ခုပြောင်းပြီဆိုရင်လူတွေသေကြတာများတယ်။ဘာဖြစ်ကြတာများလဲ။လူတွေသေကြတာများတယ်။အဲ့တော့ဒါလည်းပဲသူ့ရဲ့ပညာရက်တစ်ခုလို့ဒီလိုပဲချီးကျူးကြတယ်ပေါ့။နောက်တစ်ခုကဘာလဲဆိုတော့ဒီအမျိုးသားဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့ဆွေးနွေးတယ်။ဒေါ်ဆန်းစုကြည်လွတ်တော်နိုင်ငံရေးထဲမှာပါဝင်လာအောင်လမ်းဖွင့်ပေးခဲ့တယ်။အဲ့တော့ငကောကစီးမြင်နေရဒေါ်ဆန်းစုကြည်လွတ်တော်တဲ့မရောက်နိုင်တဲ့ခြေနေရာနေရောက်နိုင်အောင်ဆွေးနွေးပြီးတော့လုပ်ပေးခဲ့တယ်ပေါ့။ဒါလည်းပဲသူ့အတွက်ဂုဏ်ယူစရာတစ်ချက်ပဲ။နောက်တစ်ချက်ကအကျဉ်းသားတွေလွတ်ပြီးတော့အနောက်နိုင်ငံတွေကပိတ်ဆို့ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုအကျဉ်းသားတွေလွတ်ပြီးတော့ပြေလျှော့သွားအောင်ရော့သွားအောင်ပေါ့ပြေသွားအောင်調査ဆောင်ရွက်တဲ့ပုံကိုဆိုပြီးတော့ဒီလိုနိုင်ငံတော်တမတာဦးသိန်းစိန်ကိုစာနယ်ဇင်းတွေကဝိုင်းပြီးတော့ခြေကျူးကြတယ်ပေါ့အဲ့တော့တပည့်တော်တို့ဒီဟာတွေကအကျိုးတရားတွေပေါ့ဒါတွေကိုသွားပြီးတော့အားကျလို့လည်းမဖြစ်ဘူးဒီလိုဖြစ်အောင်ကျင့်သုံးခဲ့တဲ့စိတ်ထားလေးတွေငယ်စဉ်ဘဝလေးတွေဒါတွေကအရေးကြီးတယ်တပည့်တော်တောင်မြတ်မာကနောင်ဆရာတော်ကြီးကဘယ်လိုမိန့်ခဲ့လဲဆိုတော့အထုပ်ပတိရေးတဲ့အခါမှာတပားနေတပားကိုရေးလို့ရှိရင်တယောက်ကနေနောက်တယောက်အကြောင်းကိုရေးရင်လေဒီလိုစိတ်ထားမှန်မှန်တာတွေရှိခဲ့ရင်ဘာတွေဖြစ်နိုင်တယ်လဲဆိုတော့အဲ့ဒီလိုရေးသားတဲ့ကထင်ရှားတဲ့ကြော်ကြားတဲ့အကြောင်းအရာကိုပဲရေးနိုင်တယ်တဲ့ထင်ရှားကြော်ကြားတာကိုပဲရေးနိုင်တယ်တဲ့ဘာကိုပဲရေးနိုင်လဲဘာတွေမရေးနိုင်ဘူးလို့ဆိုတော့ထင်ရှားကြော်ကြားဖို့ရာအတွက်နေ့စဉ်နေ့စဉ်စူးစမ်းထူထောင်ရတဲ့မထင်မရှားဖြစ်နေတဲ့ဉာဏ်ဝိရိယအကြောင်းအရာတွေမရေးနိုင်ဘူးတဲ့ဘာအကြောင်းအရာတွေမရေးနိုင်ဘူးလဲအဲ့တော့ပုဂ္ဂိုလ်တယောက်ဟာဘလို့ခုဆိုလို့ရှိရင်နိုင်ငံတော်တမတာကြီးကဘလို့စူးစမ်းလိုက်တာတမတာရာထူးကြီးထိရသွားတယ်တော်သားလေးကနေဒီလိုဖြစ်သွားတယ်ဒီမိုကရေစီဘီသူကာကြီးဒါတွေကတော့ဒီပြောသူရေးသားလို့မရဘူးလားရသလားရတယ်ဒါပေမဲ့ဒီလိုဖြစ်လာအောင်ဘလို့ခြေနေတွေကဖန်တီးပေးလိုက်တယ်လေဒါတွေဟာဘုရားပြောသူဉာဏ်ဝိရိယပယောဂဆိုတဲ့ဒီစူးစမ်းအထုံးမှုတွေအသိဉာဏ်ရှိမှုတွေဒါတွေကိုတော့ထင်ရှားအောင်ရေးနိုင်တဲ့ပုံကောရှားတယ်တဲ့။ဒါကြောင့်တောင်မြတ်ဆရာတော်ကြီးကသူ့ရဲ့အထုပ်ပတိကိုသူကိုယ်တိုင်ရေးရပါတယ်တဲ့။နောက်ဆရာတော်ကမှတ်ချက်ရေးသေးတယ်။နောင်လာနောက်သားတွေအတူယူအားကြားဖို့အဟာရာဘာလဲဆိုတော့ကြီးကျယ်ခံနာခြင်းမဟုတ်ဘူးတဲ့။နောင်လာနောက်သားတွေအတူယူအားကြားရမှာကဘာမဟုတ်ဘူးလဲ။ခုနကလို့ပေါ့တမတာရာထူးကြီးရာသွားတဲ့နိုင်ငံတော်ရဲ့ဒီမိုကရေစီရဲ့ဘီတူကာကြီးဖြစ်သွားတဲ့ဘလို့ဖြစ်လိုက်တဲ့စသည်ဖြင့်ဒီလိုထင်ရှားတာတွေကိုသွားပြီးတော့အတူယူအားကြလို့ရတော့ ဒါတွေကိုပဲအားကြပြီးတော့ဖြက်လန်းလိုက်ယုံမယ်ရှိမယ်အဲ့တော့ဘာတွေကိုတူယူအားကြတဲ့လဲဆိုတော့တောင်မျိုးဆရာတော်ကြီးကအဲ့ဒီထိတ်တန်းဆင့်ရောက်ဖို့ရန်အတွက်စူးစမ်းရတဲ့ဉာဏ်ဝိရိယအလုတ်ကသာတူယူရမှာပါတဲ့ဘာလုတ်ကိုပဲတူယူရမှာလဲကဲအားလုံးဆိုကြည့်ထင်ရှားကြောကြာဂုံတူးများမသာတူอยู่မသိမ့်ပေထင်ရှားကြောကြာဂုံတူးများမသာတူอยู่မသိမ့်ပေကဲဆိုကြည့်လိုက်သောသောနိုင်ငံတော်သမတကြီးဓာရီဟာအတူယူဖို့မဟုတ်ပါဘူးတဲ့တောင်မျိုးမာကနံဆရာတော်ကြီးကအမိန်ရှိခဲ့တာပဲဆရာတော်ကြီးမိန်ရှိတာလေဒါကြောင့်ထင်ရှားကြော်ကြတဲ့ဂုံတူးတွေပွေတူးတွေဟာအတူယူအားကြရရမယ့်အရာတွေမဟုတ်ဘူးတဲ့ဘာလို့အတူယူအားကြရမှာလဲဆိုတော့ဆိုလိုက်ထိတ်တန်းရောက်ရန်ကြိုးစားညံเอกันตุอยู่จาโพเปเถิดดันยောက်ยันจูซาญันเอกันตุอยู่จาโพเปโต่งกอกสูจีဒါလေးဟာတောင်မျိုးမာကနံဆရာတော်ကြီးအမိန်ရှိသွားတဲ့အချက်ဒါကြောင့်တပည့်တော်ကယခုမြန်မာနိုင်ငံသမတဥသိမ်းစိတ်ကိုတပည့်တော်စိတ်လဲဝင်စားတယ်။ဘာဖြစ်လို့လဲဆိုတော့ခုနလိုပေါ့ဒီနှစ်90နီးပါးအတွင်းမှာမလုံဆောင်နိုင်ခဲ့တဲ့ဒီမိုကရေစီစနစ်တွေကျင့်သုံးနိုင်အောင်လမ်းဖွင့်ပေးတယ်။အင်မတန်မှစေစိုးရဆက်ဆက်ကမုန်တီးခဲ့တဲ့ဒေါ်အောင်ဆန်းစုကြည်နဲ့ဆွေးနွေးတယ်လွတ်တယ်ရဲဝင်နိုင်အောင်တန်နိုင်နေမြတ်လမ်းဖွင့်ပြီးတော့ပေးတယ်။နောက်ပြီးတော့ဒီစနစ်ကိုကူးပြောင်းဖို့ရာအတွက်လည်းပဲတဖြည်းဖြည်းနဲ့ညံလဲညံရမယ်။ညင်သာမှုလဲရှိရမယ်။အကျန်းဖတ်တဲ့နည်းလူသေးမှုနှုံးနေနေတဲ့နည်းနဲ့တန်နိုင်နေမြတ်စ조사သွားတဲ့ပေါ့။နောက်ပြီးတော့နိုင်ငံခြားကပိတ်ဆို့ထားတဲ့အရေးယူမှုတွေခုဆိုရင်တော်တော်များများပွင့်ကုန်ပြီ။အဲ့တော့ပြည်သူပြည်သားတွေအတွက်အင်မတန်မှချမ်းသာဖို့အတွက်ပြည်လဲဖို့အတွက်လမ်းစာတွေဖွင့်လာတဲ့ပေါ့။ဒါတွေရာတပြည့်တို့လေးစားစရာကောင်းတဲ့ဂုံကြီးတွေပေါ့အဲ့တော့ဒီလိုဖြစ်လာတာဟာအားလုံးဒီလိုနှစ်ပေါင်း90နီးပါးအတွင်းမှာဒီစစ်စိုးရအဆက်ဆက်ကနေပြီးတော့ဖြစ်လာတဲ့နိုင်ငံတော်သမတသူ့ကြမှာဘာဖြစ်လို့ဒီလိုထူးခြားချက်ရှိသလဲဆိုတာဒါကိုမသိသင့်ဘူးလားသိသင့်သလားသိသင့်တယ်အဲ့တော့သိသင့်တော့ तू ဘာဖြစ်လို့ဒီလိုထိတ်တန်းရောက်ခဲ့တာလဲနောက်တစ်ခုကဒီလိုထိတ်တန်းရောက်ပြီးတော့စီးစင်ဥစ္စာအာနာရီနဲ့ရင်မှုမနေပဲနဲ့ပြည်သူတွေအတွက်ဘာဖြစ်လို့ဒီလိုကောင်းအောင်စ조사ဆောင်ရွက်တယ်လဲဒါလေးကိုတပီးတော့စိတ်ဝင်စားတာအဲ့တော့ထိတ်တန်းသမတရာထုတိပညာသင်တဲ့ဘဝကနေအဆင့်ဆင့်တက်သွားတယ်ဒါလည်းစိတ်ဝင်စားစရာကောင်းတဲ့အချက်နောက်တစ်ချက်ကဒီလိုသမတရာထုတိနိုင်ငံတော်ရဲ့အာနာရီတိတ်ပြီးတော့ကြီးကျယ်ပါပြီကြီးကျယ်မှုကိုပိုင်ဆိုင်ပါပြီဆိုရင်အများစုကကိုချမ်းသာဖို့အတွက်ကိုမိသားစုအစဉ်ပြေဖို့အတွက်မကြိုးစားဘူးလားကြိုးစားသလားခုဒီနိုင်ငံတော်သမတဥသိမ်းစိန်ကိုတပည့်တော်စိတ်ဝင်စားတာအဲ့ချက်လဲပါတယ်သူเจ้าနေကြားနေရတာကတွေ့နေရတာကသူ့ရွာအတွက်ဘာမှသူခွင့်ရေးမယူခဲ့ဘူးတဲ့အများစုကကိုထိတ်တန့်ရောက်ပြီးဆိုရင်ကိုရွာအတွက်တရားသနီးရောမတရားတဲ့နီးရောအလုံးကိုစင်ပြေဖို့ ကိုရရွာလေးကွက်ပြီးတော့အဆင်ပြေဖို့ဒါမျိုးလုပ်တယ်ခုဦးသိန်းစိန်ရဒါမျိုးမလုပ်ဘူးဒါလေးတွေလည်းပဲကြားနေတော့အဲ့တော့သူဟာထိတ်တန်းရောက်သွားတယ်ပညာတွေသင်ခဲ့တယ်ဒီလိုထိတ်တန်းရောက်ပါလျက်နဲ့ကိုကျိုးအတွက်တက်နိုင်တဲ့မြတ်ရှောင်ကျင်ပြီးတော့နိုင်ငံအတွက်ပြည်သူအတွက်ထဲ့ပြီးတော့ငဲကွက်တယ်မေတ္တာကရုဏာထားတယ်တက်နိုင်တဲ့မြတ်ညဉ့်ညဉ့်သာသာနဲ့နိုင်ငံတော်ကြီးကောင်းအောင်ကြိုးစားနေတယ်အကြံဖတ်မှုတွေမရှိအောင်တက်နိုင်တဲ့မြတ်ထိမ့်သိမ့်တယ်ဒါတွေဟာစိတ်ဝင်စားဖို့ကောင်းတယ်ဘာဖြစ်ဖို့ကောင်းလဲအဲ့တော့သူ့ရဲ့ဘဝကိုတပည့်တော်ပြန်ပြီးတော့လေးလာကြည့်တဲ့အခါအေယာဝတီတိုင်းဒေသကြီးငပူတော်မြို့နယ်ကြုံကူးရွာဇာတိတဲ့ဒါသွားပြီးတော့တွေ့ရတယ်ကြုံကူးရွာဆိုတာပြန်ပြီးတော့လေးလာကြည့်လိုက်တော့ရေလုံငန်းတို့စိုက်ပျိုးရေးတို့လုပ်တာပုံမှန်ရွာတရွာတဲ့မသားတဲ့ရွာတရွာရဲ့ခြေနေပေါ့အဲ့တော့ဦးသိန်းစိန်ရဲ့မိဘကောသူလည်းပဲဒီလိုပဲတောင်သူလေသမားတွေလက်လုံလက်စားတွေဆင်းရဲတယ်အဲ့တော့ဦးသိန်းစိန်ရဲ့ရွာမှာ၄တန်းထိကြောင်းတက်တယ်၄တန်းအောင်တော့ပသိမ်မှာကြောင်းတက်ရမှာ၅တန်းကိုဘယ်မြို့မှာသွားတက်ရမှာလဲပသိမ်မြို့သွားတက်ရမှာဒါပေမဲ့လို့အဲ့ဒီနှစ်ငွေကြေးမပြည့်စုံလို့သူဟာတနှစ်ကြောင်းနာရတဲ့တနှစ်ဘာလို့ရတယ်လဲဘာစရိတ်မရှိလို့ကြောင်းစရိတ်မရှိလို့ဒါလေးတွေအရှင်ပြတို့နားလည်အောင်တပည့်တို့ပြောတာနော်အဲ့တော့တနှစ်ကြောင်းနာပြီးတော့တနှစ်ငွေစုလိုက်တယ်စုပြီးတော့တခါငါးရန်နောက်တနှစ်ချားပြီးတော့ပသိမ်မြို့မှာကြောင်းသွားပြီးတော့နေတယ်ငါးရန်အောင်သွားတယ်ငါးရန်အောင်တော့အိမ်စည်းပွားရေးခြေနေရဆက်ပြီးတော့မထားနိုင်တော့ရွာကိုပြန်ခေါ်တယ်ငါးရန်အောင်တော့ဘယ်ပြန်ခေါ်တယ်လဲရွာပြန်ခေါ်ပြီးတော့အဲ့ဒီအနီးနားဖြစ်တဲ့ချောင်းဝကျောင်းနဲ့ချောင်းဝရွာကျောင်းဖြစ်ပါလေ။အဲ့ချောင်းဝကျောင်းမှာ6တန်း9တန်းအောင်အောင်ကြိုးစားတယ်။အဲ့တော့ချောင်းဝကျောင်းမှာဘယ်နှတန်းနဲ့ဘယ်နှတန်းအောင်တယ်လဲ။6တန်း9တန်းအောင်သွားတဲ့အခါကျတော့ပသိမ်မြို့မတက်လို့မဖြစ်တော့ဘူး။အဲ့ဒီမှာပသိမ်အာထကမှာတက်မှာသွားပြီးတော့တက်ရင်းနဲ့8တန်းအောင်တယ်စစ်တန်းအောင်တို့သူတို့ခေတ်က6တန်းဆိုတာမရှိဘဲနဲ့တက်သူဝင်တန်းလို့ခေါ်တဲ့10တန်းရောက်သွားတယ်ပေါ့အဲ့ဒီ10တန်းနှစ်ဝက်လောက်မှာ DSA ဆိုလို့ခေါ်တဲ့ဒီလိုဘိုတင်တန်းဖြစ်ပါလိမ့်မယ်အဲ့ဒါလျှောက်လွာခေါ်လို့တက်လိုက်တာပဲအဲ့တော့အဲ့ဒီမှာ6နှစ်တင်ကြားခဲ့တယ်အဲ့တော့သူ့ရဲ့ပညာရေးခြေနေကြည့်ရင်ဒီလိုပုံမှန်ဆိုလို့ရှိရင်ငွေမရှိဘူးမတက်တော့ဘူးဆိုပြီးတော့လက်မလျှော့လောက်လားလက်လျှော့လောက်သလားလက်လျှော့တယ်ခုတပည့်တော်တန်ခါလောကတွေကိုကြည့်ပညာရေးကိုခမဲ့သင်ယူခွင့်ရတယ်ပညာတွေလည်းတက်အောင်မယ်နောက်ပြီးတော့ဆရာသမားတွေရအဆုံးမတွေမပေးဘူးလားပေးသလားပေးတယ်ဒါဟုတ်ပဲတပည့်တော်ပညာကိုမျက်မျက်နိုးနိုးနဲ့မသင်ယူခြင်းနဲ့တန်ခါတွေမရှိဘူးလားရှိသလားရှိတယ်မလွဲတာလို့သင်ယူတာလည်းရှိကောင်းရှိနိုင်တယ်အများစုကမျက်နိုးလို့သင်ယူတာဒါဒီကြောင်းမှာတော့ရှိတယ်အခြားနေရာတွေမှာဆိုရင်ပညာကိုမျက်နိုးလို့သင်တာတွေတဖြည်းဖြည်းရှားလာတယ်လို့ပြောစံတွေကြားလာရတယ်ခုသမတာကြီးဦးသိန်းစိန်ကြည်လိုက်ကြောင်းသားဘဝကငါးတန်းမှမတက်နိုင်လို့တနစ်နာတယ်နားပြီးတဲ့ကငွေစုပြီးတော့ပြန်ပြီးတော့ကြောင်းတက်တယ်နောက်တကား6တန်း9တန်းအောင်တော့6တန်း9တန်းကြတော့ရွာပြန်ပြီးတော့ချောင်းဝကြောင်းတက်တယ်တခါ7တန်းမြို့ပြန်နေတယ်10တန်းတစ်ဝက်မှသူ့ရဲ့ဘဝတိုးတက်မှုအတွက် DSA လို့ခေါ်တဲ့ဒီသင်တန်းတွေကိုသွားပြီးတော့ခေါ်တော့တက်လိုက်တယ်အဲ့တော့တက်တဲ့အချိန်မှာလည်းပဲဘာထူးခြားတယ်လဲဆိုတော့ဒီလိုလိုအိမ်ကငွေမထောက်ပံ့နိုင်ဘူးတဲ့ဘာမလုပ်နိုင်ဘူးလဲအဲ့တော့ဘာငွေနဲ့ကြောင်းတက်ရတယ်လဲဆိုတော့သူတို့စစ်ဘိုလ်တင်တန်းနေမှာကြောင်းကပေးတဲ့လာကကိုလောက်အောင်သုံးတာတဲ့ကြောင်းကပေးတဲ့လာကကိုဘာဖြစ်တာလဲအိမ်ကိုမှားသလားအဲ့ဒါလေးရလည်းပဲဒီလိုလိုအတူယူစရာကောင်းတယ်ဒါလေးတွေကဒီလိုလိုဘုန်းကြီးရဲ့ဘဝနဲ့လည်းနည်းနည်းတိုက်ဆိုင်မှုရှိတယ်ပေါ့ဘုန်းကြီးလည်းပဲဒီငဲညာမူလေးတွေငကိုလေးကကိုကိုကိုပြန်ပြီးတော့သုံးသက်ကြည့်တယ်ပေါ့။ဘာလို့လဲဆိုတော့တပည့်တော်ယဟန်ဖြစ်တဲ့အထိသင်္ကန်းကောင်းတာမဝတ်ဘူး။အဲ့တော့ဒီတထွန်သင်္ကန်းတွေဘာတွေလူငယ်သဘာဝဝတ်ချင်တာပဲ။ဒါပေမဲ့လို့အိမ်ကိုငဲ့ပြီးတော့တပည့်တော်မမောင်း။မှားရင်လည်းပဲလူမှာပါ။အိမ်ကထိုက်တဲ့လောက်လည်းပြေလည်ပုံရပါတယ်။ဒါပေမဲ့တပည့်တော်မမာခဲ့ဘူးပေါ့။နောက်တခါယဟန်တခါကြီးတွေကတပည့်တော်ပြောဘူးပါလိမ့်မယ်။တပည့်တော်စာသင်တန်းတွေလှုပ်တော့တောင်မျိုးကန္တာကိုတဘာဝရဆွန်ကုန်းကရှားတော့တပည့်တော်ကိုလျှောက်တယ်ဆွန်းဆိုင်ပါတဲ့နှစ်လဖြည့်ဖြည့်သုံးလဖြည့်ဖြည့်အရှင်ဘုရားစာကြက်ခွင့်ရအောင်ဒီဆွန်းကိုလာကပေးပြီးတော့လှူပါမယ်ဆွန်းဆိုင်ကနေပြီးတော့ဖိုးသူတော်လေးတစ်ပါးနီနီနာနာလေးဂျိုင်လေးဆွဲပြီးတော့ဖုံးပေးပါသူတို့လှုပ်ပါမယ်ဆိုတော့တပည့်တော်လုံးဝလက်မခံပါဘူးညင်းခဲ့ပါတယ်အ ဲ့တော့ဇာမီဝဲနီးတဲ့အခါမှာမန္တလေးမှာနှစ်လသွားနေတယ်တစ်လဆုံးခံဖုံးပေးတယ်နောက်တစ်လကြာမှအိမ်ကဆုံးကြရင်ကိုကိုရင်တပါယူခိုင်းတယ်ဒီပြီးတော့ငွေကုန်မဲ့လုပ်တယ်ညာတာခဲ့တယ်ပေါ့ဒါလေးတွေကဘုန်းကြီးတို့အလုံးမကျင်သုံးသင့်ဘူးလားကျင်သုံးသင့်သလားဒီမှာဆိုလို့ရှိရင်ဒီပြီးတော့ကျောင်းကလက်လာပါနဲ့စာချဘုန်းကြီးတွေဆိုရင်ပိုရှံပါတယ်စာတင်သားတွေဆိုရင်လည်းပဲတော်တော်များများအထောက်ပံ့နေရတယ်ပေါ့စာမေးပွဲအောင်လိုက်ရင်ခုတပြည့်တို့စာကြည့်တဲ့ကျောင်းမှာဥဆောင်ပြီးတော့စာအုပ်တွေမလူဘူးလားလူသလားခုလည်းပဲခြေကန်တန်းတွေမှာစမှုကတကောင်ကြည်လန်တို့ကတင်းဂျိုစပါလီတို့တင်းဂျိုခြေပြုတို့ဒါတွေကိုလူသလောက်လူပါမယ်လျှောက်သွားတာပဲအဲ့တော့တပြည့်တို့ကျောင်းကရတာနဲ့တော်တော်လေးမျှတနေပြီအဲ့တော့သွားပြီးတော့အိမ်ကိုဒုက္ခပေးတဲ့လားမပေးတဲ့ဘူးလားအိမ်ချင်းတွေကိုငဲ့ပြီးတော့အိမ်ကုန်ကြမဲ့ဟာလေးတွေတက်နေတယ်မြတ်ကို့မှာပေါ်နေပြီဆိုရင်သွားပြီးတော့မတောင်းပါနဲ့ငဲ့ညာပါဒါမျိုးလေးတွေပေါ့ခုလည်းပဲဦးသိန်းစိန်ကအိမ်ရနေပြီးတော့ကြောင်းလာကမထောက်နိုင်ဘူးသူတင်တန်းတက်တော့စစ်ဖို့တင်တန်းတက်တော့လေးနှစ်တက်ရတယ်ကြောင်းကပေးတာလေးနဲ့လောက်အောင်စားတယ်ဆိုတော့တပြည့်တို့မဆင်းရဲလောက်ဘူးလားဆင်းရဲလောက်သလားအဲ့ဒီလိုနဲ့ဒီဘုသင်တန်းတွေရနေပြီးတော့ဒီဒုတိယဘုချုပ်ကြီးစသည်ဖြင့်ဘုချုပ်ကြီးတွေဖြစ်ပြီးတော့ဝန်ကြီးချုပ်တမတတွေဒီဖြစ်လာတာဒါကသူ့ရဲ့ကြိုးစားမှုပေါ့အဲ့တော့ဒီဟာကိုတပြီတော့ပြန်ပြီးတော့သုံးသက်တယ်သူ့ရဲ့ကြေးရွာခုချိန်မှလည်းပဲဒီပြောလို့ရေလုံငန်းနည်းနည်းပါးပါးရှိမယ်ထင်ပါတယ်နောက်ပြီးတော့လေယာစိုက်ပျိုးရေးလှုပ်ကြတယ်ဆင်းရဲတယ်ပေါ့အဲ့တော့ဒီလိုဆင်းရဲတဲ့ရွာမှာဒီလိုပညာမြင့်နိုးတဲ့ပုဂ္ဂိုလ်တယောက်ဖြစ်လာအောင်ဘာရီယာထောက်ပံ့ပေးလိုက်တယ်တခါပညာတော့တက်ပါရဲ့တချို့ပညာတက်တယ်ရအတ္တကြီးတယ်ပညာတက်လာပြီဆိုရင်ကိုချမ်းသာဖို့ပဲမကြိုးစားဘူးလားကြိုးစားသလားခုဦးသိန်းစိန်ကသူယာရုရလာတဲ့အခါမှာယာရုကိုဖတ်တွယ်ပြီးတော့ကိုချမ်းသာဖို့တင်မလုပ်ဖဲနဲ့တိုင်းပြည်ကောင်းစားအောင်လုပ်တယ်ဆိုတော့ဒါမထူချဘူးလားထူချသလားအဲ့ဒီကောက်ချက်နှစ်ခုတပြီးတော့နည်းနည်းလေးပြောပြပေးမယ်ပါလဲဆိုတော့ဒီဦးသိန်းစိန်ရဲ့စူးစမ်းမှုကတော်တော်အံ့ဩစရာကောင်းတယ်လမ်းသွားရင်လည်းပဲစာကြက်တဲ့အဲ့ဒီမှာသူတို့တငယ်ချင်းတွေရှိသေးတယ်ဟိုသွားပြီးတော့အယ်ဒီတာတယောက်ကအင်တာဗျူးတဲ့အခါဦးသိန်းစိန်ကကျောင်းသားဘဝတုန်းကလမ်းသွားရင်လည်းမလုပ်တလေတခါတည်းရန်ကြတော့လည်းပဲပါလဲဆိုတော့စာပေတွေအဖက်များတဲ့ဘာတွေဖက်များတယ်စာပေဖတ်များတယ်ပြန်ပြောလမ်းသွားရင်ဘာလုပ်လဲစာပေတွေလည်းဘာဖြစ်တယ်လဲစာပေဖတ်တာများတယ်နှစ်ခုလုံးဆွဲစုံတယ်စာမွေးတစ်ခုတည်းမဟုတ်နောက်တစ်ခါစာကြက်ပြီဆိုရင်လည်းထမင်းမေဟင်းမေကြက်တာတဲ့နောက်ပြီးတော့ရေချိုးတုံးထမင်းစားတုံးလည်းစာအုပ်ချပြီးတော့ကြည်တာတဲ့အဲ့လောက်ကြိုးစားတယ်လေသူ့ရဲ့တငယ်ချင်းတွေကပြန်ပြီးတော့ပြောတာအဲ့တော့တပည့်တော်အနေနဲ့ပြန်ပြီးတော့သုံးသက်ကြည်တယ်ဒီလိုတော့မှမွေးဖွားရတဲ့တော့မှနေရတဲ့ပုဂ္ဂိုလ်တယောက်ဘာဖြစ်လို့ဒီလိုပညာတွေစူးစမ်းဖြစ်တယ်လဲဒါလေးကိုတပည့်တော်စိတ်ဝင်စားတယ်တခါပညာတက်ကြီးယာရုအနာကြီးတွေရှိလာတဲ့အခါအခွင့်အရေးမယူဘဲနဲ့ပြည်သူပြည်သားတွေအတွက်ဘာဖြစ်လို့ပေးဆက်ခြင်းနဲ့စိတ်တွေရှိရတယ်လဲဒါကိုတပည့်တော်ကစိတ်ဝင်စားတာအဲ့ဒါကြောင့်မို့ဒီနေ့ညသူ့အကြောင်းလေးကိုပြောချင်တာပေါ့ဒါတပည့်တော်ရဲ့သုံးသက်ချက်ပေါ့ဗျာဘယ်ထဲမှာတော့ဒါကြောင့်လို့တော့မပါဘူးသို့တော်ဒီအကြောင်းအရာလေးတွေကိုသုံးသက်လိုက်ရင်တပည့်တော်အဖြေလေးကိုရေတေးမြင်တာဒါဝရှင်ပြားတို့ကိုမျှဝေပေးမှာရှင်ပြားတို့လည်းဆက်လက်ပြီးတော့လေ့လာကြည့်ပေါ့အဲ့တော့သူပညာကြိုးစားခြင်းရဲ့အကြောင်းကိုသွားကြည့်လိုက်တဲ့အခါဘာတွေသွားတွေ့လဲဆိုတော့သူတို့ရဲ့မိဘကတဲ့ဆင်းရဲပေမဲ့ပညာရေးအားပေးတယ်တဲ့မိဘတွေကဆင်းရဲပေမဲ့ဘာအားပေးလဲပညာရေးအားပေးတယ်မိဘနှစ်ပါးဖြစ်တယ်နောက်တခါဘုန်းကြီးတို့ရွာเจ้าဆရာတော်ဥကေတရတဲ့ရွာเจ้าဆရာတော်ဘာတူလဲသူကအမြင်ကျဲတဲ့အဲ့ဆရာတော်ကဘာဖြစ်တယ်လဲအဲ့တော့အမြင်ကျဲတော့ဘာလုပ်တယ်လဲဆိုတော့ရဲရွာကလေးတွေကိုအင်္ဂလိပ်စာနဲ့သင်ချာသင်ပေးတယ်ဘာနဲ့ဘာသင်ပေးတယ်လဲအဲ့တော့ဒီပြောတို့စဉ်းစားကြည့်အင်္ဂလိပ်စာတက်တဲ့အဲ့ဒီခေတ်အဲ့ဒီခါအင်္ဂလိပ်စာသင်ပေးနိုင်တဲ့ဆရာတော်ဥကေတရရဲ့အမြင်ဟာမကျဲလောက်ဘူးလားကျဲလောက်သလားအဲ့တော့အင်္ဂလိပ်စာတက်တော့ဒီပြောတို့ဒီဗမာစာတွေမကဘဲနဲ့ကမ္ဘာအကြောင်းအရာတွေလည်းပဲတက်နိုင်တယ်မြသူဖတ်ဖြစ်မှာပဲဒီတော့ကလေးတွေကိုပညာကြိုးစားဖို့ပညာတက်မှဘလို့ဖြစ်မှာဒါမျိုးလေးတွေအဆုံးမတွေမပေးလောက်ဘူးလားပေးလောက်သလား အဲ့တော့သူပညာကြိုးစားခြင်းရဲ့အကြောင်းကိုတပည့်တော်လေ့လာတော့မိဘနှစ်ပါးကပညာရေးကိုအားပေးတယ်။အဲ့တော့ရွာကျောင်းဆရာတော်ကလည်းပဲကလေးတွေကိုခေါ်ခေါ်ပြီးတော့ဗာနဲ့ပါသင်ပေးတယ်လေ။အဲ့ဒီဆရာတော်ကအမြင်ကျယ်တဲ့ဆရာတော်ဆိုတော့ဒီရှေ့ဘဝတလန်းအတွက်ဘယ်လိုကြိုးစားသင်တယ်ဒါတွေပါမှာပေါ့။အဲ့တော့ဒါတစ်မျိုးနဲ့ကြိုးစားပေးတယ်။နောက်တစ်ချက်ကဘာလဲဆိုတော့အဲ့ဒီတိုက်နယ်ရွာတကြီးတဲ့တိုက်နယ်ရွာတကြီးနာမည်ကဦးလှမြင့်တိုက်နယ်ရွာတကြီးနာမည်ကဘယ်သူလဲသူကလည်းပဲဘာလဲဆိုတော့ရက်သူရွာသားတွေကိုပညာတတ်ဖြစ်စေခြင်းတာဘလောက်ထိဖြစ်စေခြင်းတဲ့ဆိုတော့ပသိမ်မြို့မှာသူ့ရွာနေចောင်းသွားတက်တဲ့ចောင်းသားတွေရဲ့အတွက်အိမ်တချမ်းကိုကိုပိုင်ငွေနဲ့ငှားပေးတာတဲ့အိမ်တချမ်းကိုကိုပိုင်ငွေနဲ့ဘာလုပ်ပေးလဲငှားပေးတာငှားပြီးတော့အဆဆရာရာကူညီတာတဲ့အဲ့တော့ရွာသူရွာသားတွေဘာဖြစ်စေခြင်းလို့အဲ့တော့ဒီလိုရွာတကြီးတွေကလည်းမရှာဘူးလားရှာသလားအဲ့တော့သူတို့ကအများစုကကိုသားကိုသွေးဒါတော့ပဲခုဒီတကြီးကြတော့လည်းပဲဦးသိန်းစိန်တို့ပညာကြိုးစားလာတယ်ပညာတက်ဖြစ်အောင်ကြိုးစားတယ်အဲ့တော့ကြိုးစားတဲ့နေရာမှာမိဘနှစ်ပါးလည်းပညာရေးကိုအားပေးတယ်ရွာဦးကျောင်းဆရာတော်ကလည်းအမြင်ကျယ်တဲ့အင်္ဂလိပ်စာတတ်တဲ့ဆရာတော်ဖြစ်တော့အကြောင်းကျိုးတွေပြောပြတယ်နောက်ပြီးတော့ရွာသကြီးဦးလှမြင့်ရလည်းပဲတက်နိုင်တယ်မြရွာသူရွာသားတွေပညာတက်ဖြစ်မှဆင်းရဲတွေကလွတ်မှာဒါမျိုးစိတ်လေးတွေရှိမှာပေါ့အဲ့တော့ပသိမ်မြို့မှာသူ့ရဲ့ကိုပိုင်ငွေနဲ့အိမ်တလုံးလုံးမငားနိုင်ပဲနဲ့အိမ်တစ်ချမ်းကိုငားပြီးတော့ចောင်းသားចောင်းသူတွေအဲ့ဒီမှာတဲပြီးတော့တက်ပါဆိုပြီးတော့စီစဉ်ပေးတယ်တဲ့အဲ့တော့တပည့်တို့ပြန်ပြီးတော့ကောက်ချက်ချရင်ဦးသိန်းစိန်ဟာတမတဦးသိန်းစိန်ဟာတပည့်တို့ဆယ်တန်းအထိရောက်ပြီးတော့ဘုသင်တန်းတွေပါတက်ခွင့်ရအောင်ပညာကြိုးစားသွားတာဟာအဲ့ဒီအထောက်ပံ့နေမပါလောက်ဘူးလားပါလောက်သလားပါလောက်တယ်ဒါကြောင့်တပည့်တို့ပတ်ဝန်းကျင်အရေးမကြီးဘူးလားကြီးသလားအဲ့တော့ဦးသိန်းစိန်ကိုယ်တိုင်ကလည်းပဲတပည့်တို့ဖြွင့်ထားတဲ့အိုးလိုပေါ့နော်ဖြွင့်ထားတဲ့အိုးဟာမိုးရွာလို့ရှိရင်ရေမပြည့်လွယ်ဘူးလားပြည့်လွယ်သလားအဲ့သူကလည်းပဲဒီနာခံကျင်တဲ့စိတ်ဒီစိတ်ရှိပုံရတယ်ဒါကြောင့်မို့လဲပါတာပေါ့ဘလောက်ပဲဆုံးမဆုံးမဘလောက်ပဲအားပေးအားပေးဘလောက်ပဲပဝန်းကျင်ကောင်းကောင်းမတိုးတက်တဲ့သူတွေအများကြီးရှိတာပဲအဲ့တော့စိတ်ကနှလုံးသားကဖွင့်ထွားတဲ့ဖွင့်ထားတဲ့ရေအိုးနဲ့တူမှအဆုံးမတွေနာခံမှမှန်ကန်တဲ့စကားအကျိုးရှိတဲ့စကားဆိုရင်မျက်နှာမှဆရာသမားပေါ်မှာကျေးဇူးကိုတည်ထက်မှဒီလိုစိတ်တွေရှိမှလည်းပဲဖြစ်တာပေါ့ဒီပဝန်းကျင်တစ်ခုတည်းကြောင့်တော့ဖြစ်ဖို့တော့မလွယ်ဘူးပေါ့သို့တော့ပဝန်းကျင်ကောင်းပြီဆိုရင်ဖြစ်ဖို့ရာခိုင်နှုန်းက80လောက်ထိရောက်ပါတယ်မြတ်စွာဘုရားတော့တရားပြည့်ရာခိုင်နှုန်းဒါမျိုးလည်းပဲမိန်ကြားတော်မူတယ်သို့တော်တပြည့်တို့ပဝန်းကျင်ခြေနေရရ80ရာခိုင်နှုန်းပဲထားလိုက်ပါတော့အဲ့တော့ဒီခြေနေရရကြောင့်ဦးသိန်းစိန်ဟာနောက်ဆုံးသူခေတ္တုခါအလျောက်ပညာတတ်ပုဂ္ဂိုလ်ဖြစ်သွားတယ်လို့ဒီလိုသုံးသက်လို့မရဘူးလားရမလားနောက်တစ်ချက်ကတပည့်တို့ဘာပြောချင်တယ်လဲဆိုတော့ဦးသိန်းစိန်ရဲ့ခုလောက်ရကလေးတွေတပည့်တို့ပညာတတ်ဖြစ်တိုင်းဒီယာရုအနာတွေရလာတဲ့အခါမှာပညာတတ်တွေအများကြီးဖြစ်ခဲ့ဘူးတာပဲအများစုကကိုကျိုးအတွက်ပဲသုံးချကြတယ်အများစုကဘသူအတွက်ပဲသုံးချလဲခုနိုင်ငံတော်တမတဦးသိန်းစိန်ဟာယာရုအနာရလာတာနဲ့တပြိုင်နက်ရှော့ရှော့ရှူရှူပဲတပည့်တို့မထင်မှတ်တာတွေကိုသူဟာပေးသွားတယ်ပေါ့တနေ့နေ့မြအခွင့်အရေးတွေပေးတယ်ဒီမိုကရေစီအတွက်နောက်ဆုံးစာနယ်ဇင်းသမားတွေနဲ့မိသားတွေကိုဖြည့်တယ်ဒါမျိုးလေးတွေတခါတည်းရန်တော့မေးတဲ့အခါမှာသူထိမ့်ပြီးတော့ဖြေရတာရှိတာဒါလည်းသူ့အပြစ်မဟုတ်ဘူးပေါ့တချို့စာနေစင်းသမားတွေကမေးတယ်ပေါ့အရင်ဦးတန်းရွှေတို့ဒီဘိုးချုပ်မှုကြီးတို့သူတို့ရဲ့အပေါ်မှာဘလို့မြင်တယ်လဲဒီလိုမေးခွန်းတွေမေးတဲ့အခါသူတို့လည်းပဲတဲ့သူတို့လက်ထက်မှာသူတို့တတ်နိုင်တယ်များလှုပ်သွားတာပါပဲကိုလည်းပဲကိုလက်ထက်မှာတတ်နိုင်တယ်လို့အကောင်းဆုံးလှုပ်မယ်ဒီလိုသဘောလေးတွေပြောသွားတယ်ဒါသူ့အနေနဲ့ဒါဦးတန်းရွှေတို့ကယေရှုရှင်တွေပဲအဲ့တော့ယေရှုရှင်နေဖြစ်နေတော့ဒီချိန်မှာကိုကနေပြည်သူကကိုဘက်ပါတဲ့ချိန်ကိုဘက်သွားနှိပ်ကွက်ပြီးဆိုရင်လေသူ့အနေနဲ့ကြည့်ရင်ဒါယေရှုကမ်းရရောက်ချင်ရောက်သွားမှာပဲအဲ့တော့သူဟာသူ့လုပ်ငန်းသူအကောင်းဆုံးလုပ်တယ်တဖက်ကပုံကိုယ်တွေကိုလည်းသူတို့လည်းတရားတွေစောက်ပေးခဲ့တာပါပဲတဲ့အင်္ဂလိပ်လက်ထက်ကတရားဘယ်နှစင်းရှိတယ်ခုချိန်မှာတရားတွေဘယ်လောက်ရှိသွားတယ်သူမြင်တဲ့ယေရှုတရားလေးတွေကိုသူပြောတာဒါကိုတချို့ကတော့အပြစ်မြင်ပေမဲ့သူ့အနေနဲ့ကြည့်ရင်တော့ဒါယေရှုတရားဆိုတာစောင့်တရားမဲ့ကျင့်ဖို့ရှိတာပေါ့တဖက်ကမိမိဘက်ပါနေတဲ့အချိန်မှာကြံတဖက်ကိုညှိုးတေးပြီးတော့ပြောမယ်ဆိုမယ်ဆိုရင်ဒါလည်းပဲသူတော်ကောင်းလက္ခဏာတော့ကျင်းသွားနိုင်တဲ့အချက်ပေါ့မှန်တော့မှန်တယ်သူတော်ကောင်းလက္ခဏာရှိသွားဖို့ကြတော့တိတ်မလွယ်ဘူးပေါ့အဲ့တော့နောက်တစ်ချက်ဒီလိုစိတ်သက်တည်မြင့်မြတ်တာပေါ့နော် နိုင်ငံအတွက်လူမျိုးအတွက်သူ့ရဲ့ယာရုအနာတမတယာရုကိုညံလို့သဘောထားတယ်ပေါ့ဘာလို့သဘောထားလဲဒီလိုညံဆိုတာတိုက်တည်ဆောက်တယ်ဖျားတဲ့တယ်ဆိုရင်ပြီးသွားတဲ့အခါဒီညံဟာကိုးကွယ်ဖို့လားဒီညံကိုအသုံးပြုဖို့လားညံဟာအသုံးပြုဖို့လားကိုးကွယ်ဖို့လားဒီညံကိုအသုံးပြုပြီးတော့ဒီလိုတိုက်တာဆောက်တာတွေဖျားတဲ့တာတွေပြီးအောင်လုပ်ရတာပဲခုလည်းပဲဒီလိုတို့ဦးသိန်းစင်ရဲ့သဘောကသူ့ရဲ့တမတယာဓုဆိုတဲ့ဒါကြီးကိုဖတ်တွေ့မထားပဲနဲ့ကိုချမ်းသာအောင်ဆိုတာမလုပ်ဘဲနဲ့ပါလို့တယ်လေဆိုတော့ညံလို့သဘောထားခဲ့တာပါလို့သဘောထားလဲညံလို့သဘောထားပြီးတော့တိုင်းပြည်ကောင်းအောင်သူတက်နိုင်တယ်များစူးစမ်းနေတယ်လို့တပီတော်တော်ဒီလိုမြင်တယ်အဲ့တော့ဒီလိုစိတ်တဲ့မွန်မြတ်တဲ့စိတ်တဲ့ဒီပညာတက်ယုံနေမှာပဲနဲ့ဒီလိုကြေးသောသားဘဝနေပြီးတော့တမတဖြစ်အောင်လှုပ်လာတယ်ပညာတွေတက်တယ်ဒါအားကြစရာတိတ်တော့မဟုတ်သေးဘူးနည်းနည်းတော့အားကြစရာဒီတည်းအားကြစရာကောင်းတာကဒီကိုရထားတဲ့ယာဓုအနာနဲ့ဒီယာဓုအနာကိုကြောင်းပြုပြီးတော့ကိုကျိုးအတွက်သုံးမချပဲနဲ့တိုင်းပြည်ရဲ့အတွက်ကောင်းစားအောင်လုပ်တယ်ဒီစိတ်ဟာမမွန်မြတ်ဘူးလားမွန်မြတ်သလားအဲ့တော့ဒါဟာပါလဲဆိုတော့တပည့်တော်ပြန်ပြီးတော့သုံးသက်ကြည့်တော့သူ့ရဲ့ဖခင်ကြီးသူ့ရဲ့ဖခင်ကြီးဖြစ်တဲ့တမတာကြီးရဲ့ဖခင်ကြီးဖြစ်တဲ့ဥမောင်ဖြိုးတဲ့ဥမောင်ဖြိုးကယဟန်နဝါရမလူထွက်တာယဟန်နဝါရမဘာဖြစ်တာလဲအဲ့တော့လူထွက်ပြီးတော့ तू ကလောကုတ္တရာစာပေတွေမတင်လောက်ခဲ့ဘူးလားတင်လောက်ခဲ့သလားအဲ့တော့သာသမီတွေကို तू ကဆုံးမတယ်တဲ့ဘာလဲဆိုတော့ကိုကျင်တရားကောင်းမှုရအမြဲတမ်းဆုံးမလားကိုကျင်တရားကောင်းမှုရအမြဲတမ်းဘာလုပ်တယ်လဲနောက်ဇက်တော်တွေကိုပြောပြောပြတယ်ဘာတွေကိုပြောပြောပြလဲဇက်တော်တွေပြောပြတယ်ဆိုတော့တပည့်တော်ဇက်တော်တွေထဲမှာလိမ္မာရေးချရှိဖို့စိတ်ထားမြင့်မြတ်ဖို့အကြောင်းအရာတွေမများဘူးလားများသလားအဲ့တော့သူ့ရဲ့ယူဆကကိုကျင်တရားဒိဗ္ဗေကို तू ကဘယ်လိုဖော်တယ်လဲဆိုတော့အဲ့ဒီဦးသိန်းစိန်ရဲ့ဖခင်ကြီးပေါ့ तू ကဘယ်လိုဖော်လိုက်တယ်လဲဆိုတော့ကိုကကျင့်ရမယ်တရားဟာကိုကျင်တရားတဲ့ကိုကျင်တရားဒိဗ္ဗေကိုဘယ်လိုဖော်လိုက်တယ်လဲကိုတိုင်ကျင့်ရမယ်တရားကိုကျင်တရားတဲ့ပါတယ်တော့ကိုကျင်တရားဆိုတာပြောနေဖို့မဟုတ်ကိုယ်တိုင်ပါလို့ရမှာလေအဲ့တော့ကိုကျင်တရားကောင်းဖို့ဇက်တော်တွေဘာတွေနဲ့အမြဲတမ်းဆုံးမတဲ့အဲ့တော့ဒီဟာတွေကဘာလဲဆိုတော့နောက်ပိုင်းဦးသိန်းစိန်ရဲ့မေတော်ကြီးမိခင်ကြီးကွယ်လွန်တဲ့အခါကျတော့ယဟန်ပြီးပြန်ဝဲသွားတာ16ဝါရမှပြန်တော်မူသွားတယ်ဘွဲ့ရဥစန္ဒမုဏိလို့ခေါ်တယ်ဒါလေးလည်းပဲတွေ့ရတယ်အဲ့တော့ဒီဖခင်ကြီးရဲ့လောကုတ္တရာစာပေတွေဒီလောကုတ္တရာစာပေတွေကနေပြီးတော့သူဟာရိုးရိုးတင်လာတာမဟုတ်တော့ဘူးသားသမီးတွေကိုကိုကျင်တရားကောင်းဖို့ဆုံးမတယ်။နောက်တစ်ခါသားသမီးတွေကိုကျင်တရားကောင်းအောင်ဇက်တော်အကြောင်းနေဖရာလောင်းကဘယ်ဘဝမှာဘလို့ကိုကျိုးစွန့်ခဲ့တယ်။ဖရာလောင်းကခွင့်ရေးကိုຢာတိုင်းမယူဘူးဒါမျိုးတွေမပါတော့ဘူးလားပါတော့သလား။အဲ့တော့ဦးသိန်းစိန်ရဲ့ကိုကျင်တရားမြင့်မြတ်တာတနည်းအားဖြင့်ကိုယ့်ရဲ့ယာဓုအနာကိုညံလို့သဘောထားပြီးတော့တိုင်းပြည်ကောင်းအောင်ကြိုးစားတာသူ့ရဲ့ဖခင်ကြီးကြောင့်မဖြစ်ဘူးလားဖြစ်နိုင်သလား။ဖြစ်နိုင်တယ်နောက်ပိုင်းမှာတပည့်တော်ဦးသိန်းစိန်ရဲ့သဘောထားလေးတွေကိုပြောလာတယ်ပေါ့ဘယ်လိုလဲဆိုတော့ဦးသိန်းစိန်ကသူ့ရဲ့တပည့်တွေနဲ့ပတ်သက်ရင်အများရန်ပြောလေစကားရှိတယ်တဲ့အဲ့ထဲမှာပါလာတယ်ပါလဲဆိုတော့ဖြစ်လန်းကနေယာဓုတိုးဖို့မကြိုးစားပါနဲ့တဲ့သူ့ရဲ့ဆုံးမစကားပေါ့တပည့်တွေကို तू ကဘယ်လိုဖြစ်လန်းနီးကနေပြီးတော့ဘာတိုးဖို့မကြိုးစားပါနဲ့လဲနောက်တစ်ချက်ကရိုးသားကြိုးစားလို့ရှိရင်တဲ့ယာဓုကအလိုလိုလိုက်လာပါတယ်တဲ့ယောသားကြိုးစားရင်ယာဓုကအလိုလိုပါဖြစ်တယ်လေအဲ့တော့ဒါမျိုးအမြဲတမ်းပြောလို့ရှိတယ်အဲ့တော့ဒါတပြည့်တို့မြောင်းမြသာသနာပိုင်ဆရာတော်ကြီးပြောတာ ਨੇ မကွာပါဘူးအဓိပ္ပာယ်ကအတူတူပဲစကလုံးပဲကွာတယ်မြောင်းမြဆရာတော်ကြီးကဘာပြောတယ်လဲဆိုတော့ဂုံနောက်ကိုလူမလိုက်ပါနဲ့တဲ့ပါတယ်တော့လူနောက်ကိုဂုံကလိုက်ပါစေတဲ့ပါတယ်တော့ယောင်မြဆရာတော်ရေပါတဲ့တုံးပြန်ပြောအရာယောင်မြသာသနာပိုင်ဆရာတော်ကြီးရဲ့ဆုံးမပဲဆရာတော်ရဲ့ဆုံးမလည်းအဲ့ဒါလေးတွေကဘုရားတို့အဓိပ္ပာယ်မတူတော့ဘူးလားတူသလားအဲ့တော့ဒီဖြက်လန်းနေပြီးတော့ယာဓုတို့ကိုကြိုးစားတယ်ဆိုတော့ဟိုငွေထိုးဒီငွေထိုးကိုယ်ယာဓုကဖြုတ်ခံရရင်ငွေတွေထိုးပြီးတော့ပြန်ရအောင်လုပ်ဒါမျိုးတွေမလုပ်ပါနဲ့ ရိုးရိုးသားသားနဲ့ကြိုးစားပါရိုးရိုးသားသားနဲ့ကြိုးစားရင်ယာဓုတွေဂုံသိမ့်တွေရလောက်ကနေလိုလိုလိုက်လာပါမယ်ဆိုတော့ဒီပြည့်တို့သာသနာပိုင်ညောင်းမြဆရာတို့ရဲ့ဩဝါဒတွေတူတာပေါ့နောက်တစ်ခါဒီပြည့်တို့ဒီဥက္ကကဒေါ်စိန်လက်ဘက်6ဒကမာကြီးဒေါ်ကျင်တန်းဘုန်းကြီးကိုရှောက်ဖူးတယ်ပေါ့ဘာရှောက်ဖူးတယ်လဲဆိုတော့ဒကမာကြီးကဘုန်းကြီးရဲ့လုပ်ရည်လေးတွေကိုကြည့်ပြီးတော့အားကြလို့ကြည်ညိုလို့ရှောက်တာပါအရှင်ဘုရားတဲ့အရှင်ဘုရားလုံရက်လေးတွေကတောင်မျိုးဆရာတော်ကြီးနဲ့တူတယ်ဘုရားတဲ့အဲ့တော့ဘုန်းကြီးကတက္ကမကြီးဘလို့တူတာလဲဆိုစိတ်ဝင်စားလို့မေးကြည့်တာမေးကြည့်တော့တောင်မျိုးဆရာတော်ကြီးကမင်းရှိတယ်ဘုရားတဲ့အဲ့တော့အဆောက်အုံနောက်ကိုလူမလိုက်ပါနဲ့အဆောက်အုံတွေကနေပြီးတော့လူနောက်လိုက်ပါစေတန်ခါနောက်လိုက်ပါစေဒါမျိုးမိတ်နေဆိုလိုတာဆရာတော်ကြီးကအဆောက်အုံတွေတူအောင်မကြိုးစားပါနဲ့နေစရာမရှိလို့ဆရာတော်အတွက်ဘာလိုအပ်နေလို့တန်ဃာတွေအတွက်ဘာလိုအပ်နေလို့အဲ့ဒီအဆောက်အုံတွေနောက်ကိုတဲ့တန်ဃာတွေကမလိုက်ပါနဲ့တဲ့အဆောက်အုံတွေကောင်းကောင်းဖြစ်ဖို့ဘယ်သူတွေကမလိုက်ပါနဲ့လဲကိုယ့်အလုပ်ကိုလှုပ်သွားလို့ကြီးညိုပြီဆိုရင်သူ့အတူလာပြီးတော့စောက်လိမ့်မယ်သူ့တရားတရားလျောက်ဘယ်သူမှတိုက်တွန်းချက်ဘယ်သူရဲ့ဆွဲတရားဟောမှုမှမပါဘဲနဲ့အလိုလိုစောက်လာတာအဲ့ဒါကအဆောက်အုံကတန်ဃာနောက်လိုက်တာပါတယ်တော့ဒီဩဝါဒနဲ့လေမတူဘူးလားတူသလားတူတယ်အဲ့တော့ဓမ္မကြီးတော်ကျင်တဲ့အရှင်ဘုရားလေတဲ့ဒီနေရာတွေဘာတွေမလောက်တဲ့အခါတပည့်တော်ကြားပါတယ်အရှင်ဘုရားဒီတိုင်းပဲနေတယ်ခုလိုနေရာတွေမလောက်လို့ဘေးကနေပြီးတော့တန်ဃာတွေအတွက်ကြောင်းတူမယ်အဲ့တော့ဒီလိုလူတဲ့အခါကျနောက်ကနေလိုက်သွားတော့နေစရာဖြစ်သွားတာပဲဒါမျိုးလေးဆက်ထိတ်ပါဘုရားတဲ့အဲ့ဒါအရှင်ဘုရားတောင်မျိုးခန္ဓာကိုဆရာတော်ကြီးအမြဲဆုံးမတဲ့ဩဝါဒပါဆိုပြီးတပည့်တော်ကိုဓမ္မကြီးတော်ကျင်တန်းကနှစ်ခါလောက်လျှောက်ဖူးတယ်ပေါ့အဲ့တော့ဒီအဓိပ္ပာယ်နဲ့ဥသိမ့်စိန်ကျင့်သုံးသွားတာတွေနဲ့မတူဘူးလားတူသလားတူပါဘူးတပည့်တော်သာသနာနယ်မှာလည်းပဲဒါလေးတွေရှင်ဘုရားတို့လည်းလူကြီးဖြစ်ကြမှာပါကိုလှုပ်ချင်တာလေးတွေကိုသွားပြီးတော့ဟိုပြောဒီပြောနဲ့ကိုလှုပ်ချင်တဲ့အလေးတွေကိုလူတွေကိုသွားပြီးတော့ဘောင်းချာတွေပြစာရွက်တွေပြအကြောင်းအကျိုးလေးတွေပြောအလူခံခြင်းတဲ့သဘောတွေနဲ့လှုပ်တာသူတော်ကောင်းလက္ခဏာမပီတာဘူးဘာလက္ခဏာမပီတာဘူးလဲတောင်မျိုးခန္ဓာအောင်ဆရာတော်ကြီးတို့စာချချောင်းမရှိဘူးတစ်ပင်အောင်စာချလိုက်တာပဲပြီးမှသူကသူကြည်ညိုလို့လာချရင်ချတယ်လာပြီးတော့ဆောက်အောင်ဆောက်တယ်ပေါ့ယနေ့ခေတ်ကျတော့ဒီပြောတို့နေရာတစ်ခုကိုမြေတစ်ခုကိုတီးပြီးဆိုရင်စာရွက်တွေကြော်ညာတွေထွက်လာတာဘာအတွက်ဘာလူတန်းနိုင်ပါတယ်ဘယ်ဆရာတော်တရင်သမို့အတွက်ဘာလူနေပါတယ်ဒါတွေကိုဒီပြောတို့တောင်မျိုးမာခန္ဓာအောင်ဆရာတော်ကြီးကအင်မတန်မှဆက်ဆုပ်တယ်ပေါ့ဒါတွေဟာဒီပြောတို့သိပြီးတော့အရေးကြီးတယ်အဲ့တော့ဥသိမ့်စိန်ရဲ့စိတ်တက်ဟာယိုသားမှုမရှိဘူးလားရှိသလားဒီစိတ်တက်ဟာဘုသူစီရအမွေခံခဲ့တာတော့ဖာခင်ကြီးစီရအမွေခံခဲ့တာဘုသူစီရအမွေခံခဲ့တာလေဖာခင်ကြီးရဲ့နောက်ပိုင်းမှာသင်္ကန်းဝတ်ပြီးတော့16ဝါရမှပြန်တော်မူသွားတာလေအဲ့တော့နောက်တစ်ချက်သူ့ရဲ့ဂုဏ်ကြီးလေးတွေတပြည့်အချင်းချုပ်ပြောလိုက်တော့မယ်စိတ်ကိုထိန်းနိုင်တယ်တဲ့ဘာကိုထိန်းနိုင်တယ်လဲဥပမာအဖြစ်ဒုက္ခနာကိုသူမဝအောင်အစာတောက်တွေတက်နိုင်နေများရှောင်းနာတို့အခြားသောຢာတွေအာဂတိလိုက်စားတာတွေမလိုက်စားမိအောင်တို့ဓာတ်တွေသူရှောင်းလေးရှိတယ်နောက်ပြီးတော့အေးဆေးတည်ငြိမ်ပြီးတော့စကားပြောတဲ့အခါတတိထားတယ်ဒီချက်လေးတွေလည်းတွေ့ရတယ်နောက်ပြီးတော့သူ့ရဲ့ခံယူချက်ကဘာလဲဆိုတော့ဘဝမှာတဲ့ရိုးသားမှုဟာအရေးကြီးဆုံးသောတရားတဲ့သူ့ရဲ့ခံယူချက်ကဘဝမှာဘာအရေးကြီးဆုံးသောတရားလဲရိုသားမှုဟာအရေးကြီးဆုံးတရားဒါလည်းပဲဒီလိုတို့မြတ်စွာဘုရားရဲ့ဝါဒမဟုတ်ဘူးလားဟုတ်သလားမြတ်စွာဘုရားသားတော်ရာဟုလာလေးခုနှစ်နှစ်သားမှာလိမ်မပြောဘူးရိုသားဘူးလိမ်ပြောတဲ့ပုဂ္ဂိုလ်ညာပြောတဲ့ပုဂ္ဂိုလ်လိမ်ညာတာရှက်မရှိတဲ့ပုဂ္ဂိုလ်မလုံရဲတာဘာမှမရှိဘူးဒါကြောင့်ရိုသားပါမြတ်စွာဘုရားလည်းသားတော်ရာဟုလာလေးခုနှစ်နှစ်သားမှာမဆုံးမခဲ့ဘူးလားဆုံးမခဲ့သလားနောက်တစ်ခါဒီလိုတို့ဒီတကယ်ဘ ෝජ ုအောင်စံတို့လေးစားရတဲ့ဂျာနေကျော်ဦးချစ်မောင်သူကနေပြီးတော့ဂျာနေကျော်မမလေးရဲ့အမေးကိုဖြေဘူးတဲ့ဂျာနေကျော်မမလေးရဲ့ဦးချစ်မောင်နဲ့ဘဲကုံကိုအကြိုက်ဆုံးလေးမေးတော့ဦးချစ်မောင်ချက်ချင်းပဲဖြေလိုက်တယ်ရိုးကုံကိုအကြိုက်ဆုံးပါတဲ့ဘာကုံကိုအကြိုက်ဆုံးပါလဲဘ ෝජ ုအောင်စံတို့လည်းဘာကုံရှိတယ်လဲရိုးကုံရှိမှဒီပြောလို့ဘဝမှာတက်လန်းရှိတာပေါ့ဒါကြောင့်မို့ဒီဦးသိန်းစိန်ရဲ့ခံယူချက်ကလေးတွေသူပြောတဲ့စကားလေးတွေမှာဘဝမှာအရေးကြီးဆုံးကဘာလဲဆိုတော့သူ့ရဲ့အရေးကြီးဆုံးခံကြရတာရိုးသားမှုပါပဲတဲ့ရိုးသားပြီးတော့ကြိုးစားမယ်ဒီစိတ်တည်းလေးရှိတယ်တဲ့ နောက်တစ်ချက်ကမိဘနဲ့အကြီးငယ်တွေရဲ့ဇကာကိုနားထောင်တယ်တဲ့မိဘနဲ့အကြီးငယ်တွေရဲ့ဇကာကိုဘာဖြစ်တယ်လဲဒီလိုတို့တန်ခါးတွေတောင်မှနားမထောင်တာတွေအများတက်ပါတယ်ဒါလေးတွေလည်းကြီးပွားတိုးတက်ခြင်းနဲ့ပုံကူကြီးပွားတိုးတက်ပြီးတော့ကိုယ့်ရဲ့ကြီးပွားတိုးတက်မှုကိုနိုင်ငံနဲ့ဘာသာသာသနာအတွက်အသုံးကျအောင်လုပ်ခြင်းနဲ့ပုံကူတွေတတိမထားတင်မလားထားတင်သလားနောက်ပြီးတော့ဝါကြွားလိုတဲ့စိတ်ကင်းတယ်တဲ့ဥသိမ်းစိန်ကောက်ချက်ချကြတာဘာစိတ်ကင်းတယ်လဲဝါကြွားလိုတဲ့စိတ်ကင်းတော့ဒါငါသမတဖြစ်နေတာသမတရာထူးနဲ့ထိုက်တန်အောင်ဘလို့ကာမျိုးစီးမှဒါမျိုးတွေမရှိပါဘူးတဲ့ဒါတပြည့်တူအကြီးငယ်လုံးမဲ့ပုံကိုယ်တွေတတိထားတဲ့အကြီးငယ်ဖြစ်လာပြီဆိုလို့ရှိရင်ထိုက်တန်အောင်ဆိုပြီးတော့စိတ်ထားကိုတော့ထိုက်တန်အောင်မမြင်မဲနဲ့ပစ္စည်းပစ္စည်းတွေအလူခံတာတွေကြတော့ထိုက်တန်အောင်မြင်တတ်ကြတယ်ဒါတွေကလည်းတတိမထားတဲ့မလားထားတဲ့သလားနောက်တစ်ချက်သူ့ရဲ့ယူသားမှုတွေတပြည့်တော့ပြောမယ်သူ့ဘုံမှုဘဝမှာသူ့ရဲ့ကိုယ့်ရဲ့ဇနီးကိုသူပြောတဲ့သူ့ရဲ့ကိုယ့်ရဲ့ဇနီးကအိမ်ဝိုင်းနှစ်ဝိုင်းတောရွာပါပဲတောရွာဖြစ်ပါလိမ့်မယ်တယ်ရင်ကဝါးနဲ့ဆောက်ထားတာတယ်ရင်ကတော့ခြံလှုပ်စားတာပေါ့အဲ့ဒါကိုကြည့်ပြီးတော့သူကပြောတဲ့ကျွန်တော်မှတော့တဲ့ဘယ်နေလို့ဘယ်ထိုင်ရမှန်းမသိဘူးအိမ်ရလဲခုချိန်ထိအပိုင်မရှိသေးဘူးတဲ့အမားတို့မြန်အိမ်ရတွေနဲ့ကောင်းလိုက်တာတဲ့အမားတို့ဘဝအားကျလိုက်တာလို့ပြောဘူးတဲ့အဲ့တော့ဘုံမှုဘဝရောက်တာတောင်မှကိုယ်ပိုင်အိမ်ရှိပြီလားမရှိသေးဘူးလားဒါယူသားမှုရဲ့လက္ခဏာပါရဲ့လက္ခဏာလဲဒါလေးတွေကိုတပြီးတော့လိုက်ပြီးတော့လေ့လာကြည့်တယ်ဒါတွေကဖခင်ကြီးကအမွေပေးလိုက်တာပညာတက်တာကပညာကြိုးစားတာကခုနဘုန်းတော်ကြီးတို့နောက်ရဲရွာကရွာသူကြီးတို့နောက်ပြီးတော့မိဘနှစ်ပါးရဲ့ပညာအားပေးမှုတို့ပညာတက်ယုံနဲ့လေသူတော်ကောင်းကဖြစ်ချင်မှဖြစ်တာဒီပညာတွေတက်ပြီးယာဓုအာဏာတွေရပြီးကိုကျိုးအတွက်လှုပ်သွားတဲ့ပုံကိုယ်ကြီးအများကြီးခုအဲ့ဒီထဲကနေပြီးတော့တမတိုင်ဦးသိန်းစိန်ဟာခွဲခြားပြီးတော့ထွက်လာတာဒါလေးတွေကတိတ်ပြီးတော့အရေးကြီးတဲ့အချက်ကလေးတွေပေါ့အဲ့တော့ဒါလေးတွေကိုဆွေမျိုးတွေကိုလည်းသူကသတိပေးတယ်သူ့ရဲ့ဝိတ်ကိုမယူပါနဲ့ဒါမျိုးလေးသတိပေးတယ်အဲ့တော့ဂျေဇူးတရားတည်တတ်တဲ့နေရာမှာလည်းရှင်ပြားတို့ဗာလဲဆိုတော့သူ2004ခုနှစ်ကဝန်ကြီးချုပ်ဖြစ်တော့သူ့ကိုဒီပြောတို့ပညာတက်အောင်လှုပ်ပေးခဲ့တာရွာတကြီးအဲ့ဒီရွာတကြီးကိုသူကနေပြီးတော့ဂုံပြူတဲ့အနေနဲ့စာကြီးတက်တဲ့ဆောင်ဆောက်ပြီးတော့လှူခဲ့တယ်တဲ့အဲ့တော့စာကြီးတိုင်နာမည်ကိုလည်းဘယ်လိုပေးခဲ့တယ်လဲဆိုတော့ဘဝရှေ့ဆောင်ကြေးရွာတကြီးဥလမြင့်စာကြီးတိုင်တဲ့ဘဝရှေ့ဆောင်ကြေးရွာတကြီးဘာစာကြီးတိုင်လဲအဲ့တော့ဥလမြင့်စာကြီးတိုင်ဆိုတော့ဥလမြင့်ဆိုတာအဲ့ဒီသူတို့ငငယ်တုန်းကပသိမ်မြို့မှာအိမ်တစ်ချမ်းငှားပေးပြီးတော့ရက်သူရွာသားတွေကိုပညာတက်အောင်သူ့ရဲ့ကိုယ်ပိုင်ငွေနဲ့အိမ်လာကငှားပေးတယ်ငှားပေးပြီးတော့ပညာတက်တွေဖြစ်အောင်ပေါ်ထွန်းလာအောင်လုပ်ပေးခဲ့တယ်အဲ့တော့ဥသိန်းစင်ဟာကျေးဇူးဆက်တဲ့နေရာမှာလည်းပဲပစ္စည်းပစ္စည်းနဲ့ကျေးဇူးဆက်သလားစာကြီးတိုင်းနဲ့ကျေးဇူးဆက်သလားဒါလေးရှင်ဘုရားတို့တတိထားเสียအချက်ကလေးတွေအဲ့တော့တပည့်တော်ခုနသုံးသက်တယ်လို့ပေါ့ဒီကျေးတော်သားဘဝနေပြီးတော့ပညာတွေကြိုးစားခြင်းနဲ့တွားရင်လာရင်စာကြက်တယ်ထမင်းစားရင်ရေတောင်ရင်စာကြက်တယ်စာပေတွေဖတ်တယ်ဒါတွေဟာပဝန်းကျင်ကောင်းလို့ဘာကောင်းလို့လဲမိဘနှစ်ပါးရဲ့ပညာရေးအားပေးမှုဘုန်းတော်ကြီးရဲ့အင်္ဂလိပ်စာတွေသင်ပေးပြီးတော့အမြင့်ကျဲမှုတိုင်းနယ်တကြီးကကိုကျိုးနှစ်နာခံပြီးတော့ရွာသူရွာသားတွေပညာတက်အောင်ပသိမ်မြို့တွေအိမ်လက်ကတွေကိုပိုင်ငွေတွေကနေငှားပြီးတော့လုပ်ပေးမှုဒါတွေကြောင့်မို့သူကပညာတက်တယ်တက်ခံလဲကောင်းလို့ပညာကြိုးစားခဲ့တယ်ပေါ့ဒါနဲ့သူတော်ကောင်းကဖြစ်ဖို့မလို့သူတော်ကောင်းဖြစ်အောင်ကြတော့ဖခင်ကယန်းနဝရမှာလူထွက်တယ်နောက်ပြီးတော့ဒီဇက်တော်တွေဘာတွေနဲ့ပြောပြီးတော့ကိုကျင်တရားကောင်းဖို့အမြဲတမ်းပဲအကတိမလိုက်စားဖို့လက်မစားဖို့မတော်မတရားဖြက်လန်းနည်းနဲ့ကြီးပွားတာကိုမမျှော်လင့်ဖို့ဒါတွေဆုံးမခဲ့တဲ့အတွက်သူဟာယာရုအနာရာသွားတဲ့အခါမှာတပီတော့သုံးသက်ကြည့်တယ်ဒီယာရုအနာကိုညံလို့သုံးချပြီးတော့တိုင်းသူပြည်သားတွေကောင်းအောင်ကြိုးစားခဲ့တယ်တဲ့အဲ့တော့ဒီအချက်တည်းဟာရှင်ဖျားတို့အတွက်တပီတော့တို့အတွက်သင်ခန်းစာယူစရာမဟုတ်ဘူးလားဟုတ်သလားဒါကြောင့်ရှင်ဖျားတို့အနေနဲ့လည်းပဲပညာတက်ယုံနဲ့လုံလောက်သလားမလုံလောက်ပါဘူးအဲ့တော့ဘာဖြစ်ဖို့လဲလိုတယ်လဲဆိုတော့စိတ်ကောင်းရှိဖို့လဲလိုအပ်တယ်။ဘာရှိဖို့လဲလိုအပ်တယ်လဲ။အဲ့တော့စိတ်ကောင်းရှိဖို့အတွက်ဒီเจ้าမှာဩဝါဒတွေပေးနေတယ်။စာကြည့်တဲ့ကြီးတီထောင်ပေးထားတယ်။ဒါကြောင့်ရှင်ဘုရားတို့တွေကလည်းပဲပညာတက်ကြီးတွေဖြစ်သွားတဲ့အခါမှာသာသနာအတွက်အကျိုးရှိမဲ့လုပ်ငန်းတွေကိုရွေးချယ်ပြီးတော့လုပ်နိုင်ကြပါစေ။ကိုယ့်အတွက်ဘုန်းကြီးမဲ့လမ်းကိုတတ်တတ်မလိုက်ပဲနဲ့အားလုံးအမျိုးဘာသာသာသနာအတွက်အကျိုးရှိတဲ့လိုအပ်နေတဲ့ကွက်လက်များကိုဖြည့်ကျင့်ရင်းနဲ့သာသနာအာဇာနည်များဖြစ်အောင်ကြိုးစားနိုင်ကြပါစေကုန်သတည်း